အောက်ကကျွန်းမှာ2014ခုနှစ်တုန်းကထိလို့ရှာမှုလို့ထင်ရှားခဲ့တဲ့ဒီမိုကရေစီရဲ့လွှမ်းရှာမှုမှာပါဝင်ခဲ့မှုနဲ့ဒီမိုကရေစီရဲ့လွှမ်းရှာသူဂျက်ရှူအဝါကို2003လအဖြစ်ပြလိုက်ပါတယ်။နလာနီဘာကြာဆန္ဒပြပွဲတွင်ဒဗိတ်ကန်ကနေထွက်ခွာဖို့တရားရုံးအမိန့်ကိုလိုက်လာဖို့ဖြစ်ခွက်မှုနဲ့ဟောင်ကောင်တရားရုံးကအသက်22နှစ်အရွယ်ဝမ်ကိုဒီနေ့ပဲဆင်ချစ်ချခဲ့တာပါ။ဟောဒဗိတ်ကန်မှာခိတ္တခဏလာရှိခဲ့ကြောင်းတရားသူကြီးအန်ဒရူးချန်ကလက်ခံပြောဆိုခဲ့ပေမယ့်ဆန္ဒပြလှုပ်ရှားမှုတွေမှာထဲထဲဝင်ပါဝင်ပတ်သက်မှုရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။အဲဒီနေ့တော့ကဥဆောင်မှုခက်ခဲနာမှာရှိနေခဲ့တဲ့ဝအောင်အတွက်ချက်ချင်းထောင်နဲ့စီးရင်တာတင့်တော်ရဲ့စင်ချစ်တစ်ခုဖြစ်ကြောင်းလည်းတရားသူကြီးကပြောဆိုခဲ့တာပါ။ဝအောင်ကတော့ခန္ဓာကိုယ်ကိုချုံနှောင်ဖမ်းဆီးလို့ရပါမယ်။စစ်ချက်ကိုချုံနှောင်ထားလို့မရနိုင်ရောတရားခွင်မတိုင်မီမှာပဲဒင်းနောက်တွေကိုမှတ်ချက်ပြီးပြောဆိုတော့ပါတယ်။ဒီမိုကရေစီလှုပ်ရှားသူနောက်တူးဖြစ်တဲ့ဒေသဝန်ကိုလည်းထောင်နဲ့ရက်တူချမှတ်ပြီးနောက်ထပ်တက်ကြွလှုပ်ရှားသူတရားစင်ကျော်ကတော့တရားရုံးကဆိုင်းငံ့ထောင်နဲ့ချမှတ်ခဲ့တာပါ။ဒီနေ့ထောင်နဲ့3လပြည်သူ့ခံရတဲ့ဝန်ဟာ2014စက်တင်ဘာလကဟောင်ကောင်စိုးရထောင်နဲ့ချုပ်ဝင်းကိုကျောင်းသားတွေဝင်ရောက်စီးနင်းပြီးလွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပကိုတောင်းဆိုရင်းစတင်တဲ့ထိလောက်ချမှတ်မှာဦးဆောင်သူတွေဖြစ်ပါတယ်။